မြမစစ်ဆိုးရကရန်ကုန်ခြေဆိုင်နိုင်ငံခြားတနမန်အတိုင်းဝိုင်းကိုသူတို့ရဲ့ကြီးကျက်စီစဉ်ပေးမှုနဲ့လာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲမှာလေ့လာခွင့်ပေးမယ်လို့ကန့်လန့်တာကိုအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကပယ်ချလိုက်ပါတယ်။ဘာကြောင့်မို့အခုလိုပယ်ချခဲ့ရတာပါလဲ။ဒီကြောင့်နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့နော်ရှိုးကပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်မြန်မာစစ်အစိုးရကရန်ကုန်အခြေစိုက်တန်တမန်အတိုင်းဝိုင်းကိုစစ်တပ်ရဲ့ကြီးကျက်ကုကယ်မှုနဲ့နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲတွေမှာသွားရောက်လေ့လာခွင့်ပေးမယ်လို့ကန့်လန့်ခဲ့တဲ့အကြောင်းဝါရှင်တန်အခြေစိုက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကအခုလိုအတည်ပြုပြောကြားခဲ့ပါတယ
် Authorities in Burma have arranged for a government sponsored election tour for Rangoon based diplomats
မြန်မာအနာဘိုင်တွေကရန်ကုန်ခြေစိုက်တန်တမန်အတိုင်းဝိုင်းကိုအစိုးရကကမကထပြုတဲ့ရွေးကောက်ပွဲလေ့လာရေးအစီအစဉ်ကန့်လန့်ခဲ့ပါတယ်။ဒါပေမဲ့ဒီအစီအစဉ်မှာရန်ကုန်ကအမေရိကန်တန်ရုံတော်ပါဝင်မှာမဟုတ်ပါဘူး။ပါဝင်ဖို့စဉ်းစားခဲ့ပါသေးတယ်။ဒါပေမဲ့ဒီကန့်လန့်ချက်ကိုပယ်ချခဲ့ပါတယ်
။အခုလိုစစ်အစိုးရကန့်လန့်ထားတဲ့ဆိုတော့ရွေးကောက်ပွဲလေ့လာရေးအစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်ကိုတော့ရန်ကုန်ကအမေရိကန်တန်ရုံကပဲသိမယ်လို့ဆိုပါတယ်။ဘာဖြစ်လို့ရန်ကုန်ကအမေရိကန်တန်ရုံကပယ်ချခဲ့တယ်လဲဆိုတာကိုတော့ဝါရှင်တန်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကအခုလိုပြောပါတယ
်။ The reason for that is that tightly controlled government sponsored tours of election activities are not
စစ်အစိုးရကတင်းတင်းကြပ်ကြပ်စောင့်ကြည့်တဲ့ရွေးကောက်ပွဲလေ့လာတဲ့အစီအစဉ်ကရွေးကောက်ပွဲကိုတကယ်ပဲလွတ်လပ်စစ်မှန်စွာစောင့်ကြည့်အကဲဖြတ်ခွင့်ရတာမျိုးနဲ့အစားထိုးလို့မရပါဘူး
။အလားတူ EU ဥရောပသမဂ္ဂကလည်းစစ်အစိုးရကမ်းလှမ်းချက်မှာပါဝင်တဲ့အချက်တွေဟာလက်ခံနိုင်ပွဲမရှိတာကြောင့်ပယ်ချခဲ့တယ်။အချက်လက်တချို့ကိုပြန်ပြင်ဆင်ပေးဖို့ကိုလည်းတောင်းဆိုထားတယ်လို့မြန်မာနိုင်ငံဆိုင်ရာပြည်ထောင်သက်အမတ်ကြီး Andrew Heng ကပြောခဲ့ပါတယ
်။ At the moment the EU is not planning to join the official tour because the terms on offer were not acceptable.
အခုလောလောဆယ်ဥရောပသမဂ္ဂကနေပြီးတော့စစ်ဆိုးရကန့်လန့်ထားတဲ့တရားဝင်ရွေးကောက်ပွဲလေ့လာရေးမှာပါဝင်မှာမဟုတ်ပါဘူးဒီစီဇန်ထဲမှာပါတဲ့အကြောင်းအရာတွေဟာလက်ခံနိုင်ပွဲမရှိတာကြောင့်ပါကျွန်တော်တို့အနေနဲ့စစ်ဆိုးရရဲ့လေ့လာရေးခီးစဉ်ဟာဘယ်လိုမျိုးဆိုရင်ပါဝင်မယ်ဆိုတာအကြောင်းပြန်လာတာတော့ရှိပါတယ်ဒါကိုညှိနှိုင်းနေတော့မှညှိနှိုင်းလို့အဖြေတစ်မျိုးမျိုးထွက်လာခဲ့ရင်တော့အခြေအနေဟာပြောင်းသွားနိုင်ပါတယ်ဒါကိုတော့လောလောဆယ်မသိရသေးပါဘူး
စစ်အစိုးရကမြန်မာပြည်တွင်းမှာနိုင်ငံသားတန်တမန်တွေသတင်းထောက်တွေရှိပြီးသားမို့ပြည်ပကရွေးကောက်ပွဲစောင့်ကြည့်အကဲဖြတ်သူတွေသတင်းထောက်တွေကိုလာခွင့်ပြုမှာမဟုတ်ဘူးဆိုတာကိုစစောပိုင်းကလေးကကြေညာထားပြီးဖြစ်ပါတယ်နိုင်ငံသားအိတ်ခီးသွားတွေကိုဆိုက်ရောက်ဗီဇာထုတ်ပေးတာကိုလည်းဆိုင်းငံ့ထားခဲ့ပြီးဖြစ်ပါတယ်ရှင်